တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့ရာသီဥတုဆိုင်ရာကုလသမဂ္ဂအစည်းအခမ်းအနားရာသီဥတုဘေးအန္တရာယ်ကိုကာကွယ်တားဆီးဖို့ကမ္ဘာကြီးအနေနဲ့အလွန်ကိုနောက်ကျနေပြီးစိုးကျိုးရလက်အနေနဲ့အပူချိန်မြင့်မားလွန်ကဲမှုဟာပြန်မြ၅နှစ်တစ်ချိန်တိုင်းတာချက်အရအခု2015ကနေ2019 ၅နှစ်တာကာလအတွင်းတစ်ခါမှမရှိဘူးသေးတဲ့အပူချိန်အမြင့်ဆုံးထိရောက်ခဲ့ကြောင်းဖော်ပြထားပါတယ်။ဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုလျှော့ချရေးဥတီချက်တွေကိုနိုင်ငံတွေအနေနဲ့တိုးမြှင့်ဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဖိအားပေးနေတာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာနိုင်ငံပေါင်း60ကျော်ကခေါင်းဆောင်အသီးသီးတက်ရောက်မဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာထိပ်သီးညီလာခံမတိုင်ခင်အခုလိုကုလသမဂ္ဂရဲ့အစည်းအခမ်းအစာထုတ်ပြန်ခဲ့တာလည်းဖြစ်ပါရဲ့ရှင်။